Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဧပြီလ24ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဗြိတိန်နိုင်ငံကနေတဆင့်ဂျာမနီနိုင်ငံကိုဆက်ရောက်သွားပြီဖြစ်ပြီးဂျာမနီဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်မြောက်ကိုရီးယားတို့ရဲ့ရေငုတ်တင်ပေါ်ကနေပြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုဟာတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်စစ်ရေးဆိုင်ရာသုံးသပ်သူတို့ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့အခုရက်ပိုင်းတွင်မြန်မာနိုင်ငံတဝက်အထူးသဖြင့်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာမိုးသီးထန်စွာရွာသွန်းချိန်လေပြင်းတွေတိုက်ခိုက်ပြီးတော့မကြုံစဘူးမိုးသီးတွေကြွေကြပါတယ်လူနဲ့တိရိစ္ဆာန်တင်ဆုံတဲ့အထိဖြစ်ခဲ့တဲ့အတွက်အများပြည်သူလူထုဘာတွေဆောင်ရွက်တင်ပါသလဲ
အခုမိုးသီးတွေကြွေတယ်ပေါ့နော်မိုးသီးတွေကြွေတဲ့နေရာကွက်ပြော့ဝိုးကြီးတယ်အဲ့တော့မိုးသီးကြွေတဲ့ဒဏ်ကဘာလဲဆိုတော့တိရိစ္ဆာန်တွေလည်းမိုးသီးကြွေရင်ပေးတယ်လူတွေအိမ်တွေမှာလည်းသတိထားရမယ်ဒါကြောင့်မလို့မိုးသီးကြွေနိုင်တဲ့အခြေအနေရှိတယ်ပေါ့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပါရှင်နောက်ပိုင်းမှာတွေ့ဆုံဒီမေးမြန်းခန်းကိုလည်းအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်တရားမဝင်ကုန်သွယ်မှုတွေကိုထိရောက်စွာကာကွယ်နိုင်မှုကုန်သွယ်ဆက်မှုအသင်းချုပ်မှကုန်သွယ်လုပ်ငန်းရှင်တွေနဲ့စီးပွားကူးသန်းဝန်ကြီးတွေ့ဆုံပြီးဘာတွေဆွေးနွေးခဲ့တယ်လဲဆိုတဲ့သတင်းနဲ့ကရင်ပြည်နယ်ဘက်ကခရီးရန်ဖျားရှိကိုကြောင်းနဲ့ဇေဒီတဲတဲ့အပေါ်ဘလို့မျိုးဖြည့်ရှင်းဆောင်ရွက်နေတယ်လဲဆိုတဲ့သတင်းတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်နယ်ကိုညံဝင်းအောင်တို့တင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားဟာဂျာမနီနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ဒီကနေ့ဆက်ရောက်သွားပြီဖြစ်ပြီးခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာခဲနဲ့ကမ္ဘာစီးပွားရေးအကြမ်းဖက်မှုအရေးအတ္တလန်တိတ်တစ်ဖက်တစ်ချက်လုံခြုံရေးနဲ့တခြားအရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကုန်သွယ်ရေးအပါအဝင်ကိစ္စရပ်အတော်များများဆွေးနွေးခဲ့တဲ့ဗြိတိန်နိုင်ငံခီးစဉ်အဖြစ်ဂျာမနီကိုခီးဆက်တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဂျာမနီနိုင်ငံဟန်နိုဗာမြို့ကိုဆက်ရောက်ပြီးမကြာခင်မှာပဲဂျာမနီဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။သတင်းမီဒီယာတွေနဲ့တွေ့ဆုံပြီးနောက်မှာတော့အမေရိကန်သမ္မတအိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်မာကယ်တို့ဟန်နိုဗာမီဆဲကုန်သွယ်ရေးပြပွဲကြီးကိုတရားဝင်ဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဟန်နိုဗာမီဆဲကတော့ဆက်မှုနည်းပညာဆရာကမ္ဘာဦးဆောင်ကုန်သွယ်ရေးပြပွဲကြီးအဖြစ်သတ်မှတ်ကြပါတယ်။နိုင်ငံပေါင်း80ကခင်းချင်းပြတ်တတ်သူ6500နဲ့လာရောက်ချိရှိသူပေါင်း2000လောက်ရှိမယ်လို့လည်းစီစဉ်သူတို့ကခန့်မှန်းပါတယ်။အတ္တလန္တိတစ်ဖက်တစ်ချက်နိုင်ငံများကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံရေးပူးပေါင်းဆောင်ရွက်မှု TTIP အတွက်လည်းအထောက်အပံ့ဖြစ်စေဖို့နှစ်ဖက်တို့မျှော်လင့်ပါတယ်။လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုတော့အမေရိကန်နဲ့ဥရောပသမဂ္ဂတို့အကြားဆွေးနွေးနေကြတာဖြစ်ပါတယ်။နှစ်နိုင်ငံကောင်းဆောင်နေဆွေးနွေးကြမယ့်အထက်မှာတော့အစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုပူးပေါင်းတိုက်ခိုက်မှုတွေအပါအဝင်လက်တလောလာတွေအတွင်းဘရက်ဆဲလ်နဲ့ပါရီမြို့တော်တွေတိုက်ခိုက်ခံရမှုနောက်ပိုင်းအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။
စီးရီးယားနိုင်ငံကိုအမေရိကန်မြေပြင်တပ်တွေဈေးလွှတ်ဖို့သူ့အနေနဲ့စဉ်းစားမှမဟုတ်ဘူးလို့အမေရိကန်သမ္မတအိုဘားမားကပြောဆိုလိုက်ပြီးစီးရီးယားနိုင်ငံရဲ့ပြည်ထနာဖြည့်ရှင်းဖို့ကြိုးပမ်းရမှာစီးရီးနီးတဲ့အခြားနည်းလမ်းတွေကိုသုံးဖို့လိုမယ်လို့သူကပြောပါတယ်စီးရီးယားသမ္မတဘာရှာအယ်အာဆတ်ရဲ့အစိုးရကိုဖြုတ်ချဖို့မြေပြင်တပ်တွေဈေးလွှတ်မယ်ဆိုရင်ဗြိတိန်နဲ့အမေရိကန်အတွက်အမှားလုံးပြီလို့ဖြစ်လိမ့်မယ်လို့ BBC ရုပ်သံဌာနနဲ့အင်တာဗျူးမှာပြောသွားပါတယ်စီးရီးနီးနဲ့တိုက်ရိုက်ဖြည့်ရှင်းမယ်အစားအာဆတ်အစိုးရကိုကြားခံပေးနေတဲ့ရုရှားနဲ့အီရန်အပေါ်နိုင်ငံတကာအတိုင်းအဝန်ကဖိအားပေးတင်တယ်လို့စီးရီးယားတပုံတွေပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရတရက်ဖွင့်နိုင်အောင်တိုက်တွန်းကြိုးပမ်းတင်ကြောင်းအိုဘားမားကပြောပါတယ်စီးရီးယားပြည်တွင်းစစ်ဟာထိခိုက်ကြေကွဲဝယ်ရာအေယာမရှုပ်ထွေးမှုကြီးဖြစ်တယ်လို့အိုဘားမားကဆိုပါတယ်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကရာကာနဲ့မူဆိုတို့လိုဒေတာတွေကိုပြစ်မှတ်ထားပြီး IS စစ်သွေးကြွတွေကိုလေကြောင်းတိုက်ခတ်မှုတွေဆက်လုပ်သွားမယ်လို့အိုဘားမားကပြောပါတယ်။နိုင်ငံသားတိုက်ခတ်ရေးသမားတွေကိုဥရောပနိုင်ငံတွေထဲပို့ပေးနေတဲ့အဲ့ဒီဒေတာတွေကိုအထူးကြံအဆက်ဖြတ်ထားနိုင်အောင်လှုံ့ဆော်ဖို့လိုတယ်လို့သူကပြောပါတယ
်။ရေငုတ်သင်္ဘောကနေဖြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကျည် SLBM စမ်းသပ်မှုကိုစနေနေ့ကလှုံ့ဆော်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပေမဲ့တောင်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့သတ်မှတ်ပြောဆိုပါတယ်။ဒါပေမဲ့စီးရီးဆိုင်ရာလေးလာသုံးသပ်သူတို့ကတော့အခုဒုံးကျည်ပြစ်လို့စမ်းသပ်မှုကိုတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်သတ်မှတ်ပါတယ်။ နျူကလ িয়ার တိုက်ခိုက်မှုတွေကိုအပြည့်အဝလှုပ်ဆောင်နိုင်ဖို့နောက်ထပ်နည်းလမ်းတစ်ခုရရှိပြီဆိုတဲ့သဘောမြောက်ကိုရီးယားတို့ကနိုင်ငံပိုင်သတင်းအေဂျင်စီ KCNA ကနေတဆင့်ပြောဆိုနေတာကိုတော့လက်ရှိစီရေးစွမ်းဆောင်ရည်တွေကိုချက်ကားပြောဆိုတယ်လို့ရှုမြင်ကြပါတယ်တောင်ကိုရီးယားပူးတဲ့စစ်ဦးစီးချုပ်များအဖွဲ့ရဲ့အနှုတ်လက္ခဏာဆောင်တဲ့အကဲဖြတ်ချက်ကတော့မြောက်ကိုရီးယားရဲ့ရေငုပ်သင်္ဘောကနေပြစ်လွတ်တဲ့ပေတင်းတပ်ဒုံးကြီး SLBM အစီအစဉ်ရဲ့တကယ်လက်ရှိအခြေအနေအတိုင်းအတာကိုထောက်ပြထားပါတယ်။စမ်းသပ်ခဲ့တဲ့ဒုံးကြီးအမျိုးအစားကအနည်းဆုံးကီလိုမီတာ300လောက်အထိပြစ်လွတ်နိုင်ပေမဲ့မြောက်ကိုရီးယားတို့စနေနေ့ကပြစ်လွတ်စမ်းသပ်ခဲ့တဲ့ဒုံးကြီးကတော့ပင်လယ်ထဲကိုမကျခင်ကီလိုမီတာ30လောက်ပဲပြစ်ခတ်နိုင်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။ဒါ့အပြင်ပြစ်လွတ်ပြီးမကြခင်မှာပဲဒုံးကျည်ဟာဆက်ချုံယွန်းသွားခဲ့တယ်လို့တောင်ကိုရီးယားအစိုးရသတင်းရင်းမြစ်ကပြောပါတယ်။မြောက်ကိုရီးယားတို့ဟာရေမုတ်တင်းဘောကနေပြစ်လွတ်နိုင်တဲ့ပေတိတ်တပ်ဒုံးကျည်နည်းပညာရဲ့ကနအူးအဆင့်ကိုတော့ရရှိနေပြီလို့လည်းယူဆကြပါတယ်ရှင်
။နယ်သာလန်သတင်းသမားတဦးကိုတူရကီနိုင်ငံမှာရှိတဲ့ဒူမနေအိမ်မှာတူရကီရဲတွေကတင်းငွေနေနေမနဲ့အစောပိုင်းကဖမ်းဆီးသွားပါတယ်။နယ်သာလန်သတင်းသမားကတူရကီသမ္မတတိုင်ရဲ့အာဒိုဂန်ကို Twitter မှာထိခိုက်စော်ကားရေးသားပြီးတဲ့နောက်အခုလိုဖမ်းဆီးခံရတာဖြစ်ပါတယ်။ Dutch Metro သတင်းစာရဲ့လူသိများတဲ့ပင်တိုင်ဆောင်းပါရှင် Ibru Uma ကစနေနေ့ညကသူမအိမ်ရှိတကားဝမှာရဲတွေရောက်ရှိလာပြီးမေးမြန်းစစ်ဆေးဖို့ရဲစခန်းကိုခေါ်ဆောင်သွားတယ်လို့သူမရဲ့ Twitter စာမျက်နှာမှာရေးခဲ့ပါတယ်။ Ibru Uma ထိမ့်သိမ်းခံရနေတယ်ဆိုတာကို Netherlands နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကယ်ဒါလန်ကလည်းအတီးပြုတ်ပြောပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။တူတကီသမ္မတအာရိုဂန်ကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာထိခိုက်စော်ကားရေးသားတာကိုအစီရင်ခံဖို့အတွက်တူတကီကောင်စစ်ဝန်ယုံကအီးမေးပေးပို့ခဲ့ပြီးတဲ့နောက်မှာအီဘရူးအူမာပြီးခဲ့တဲ့သတင်းဘက်ကရေးသားတဲ့ဆောင်းပါးကြောင့်နိုင်ငံရေးအရာပြင်းထန်တဲ့အငြင်းပွားမှုတွေဖြစ်စေခဲ့ပါတယ်။
ဒီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေးမြန်မာပိုင်းစစ်စင်ကနေတင်းကနေညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အီကွေဒေါ်နိုင်ငံမှာငလင်းချောင်းတည်ဆုံးသူအရေအတွက်654ဦးအထိရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါရယ်။နိုင်ငံရဲ့ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်ဆယ်စုနှစ်ခုနှစ်ခုနီးပါးအတွင်းအဆိုးဝါးဆုံးငလင်းချောင်းလူပေါင်း 12,500 ထိခိုက်ဒဏ်ရာရပြီးနောက်ထပ် 58 ဦးပျောက်ဆုံးနေဆဲဖြစ်ပါရယ်။အမိမီအတွက်ဝန်내ခြေခွဲရတဲ့နေရက်တွေဖြစ်ပါရယ်။နိုင်ငံဟာဘေးဒုက္ခနဲ့ကြုံတွေ့နေရပါတယ်လို့သမ္မတရာဖဲကိုရဲကပုံမှန်ပြုလုပ်တဲ့စနေနေ့ရုပ်မြင်သံကြားအစီအစဉ်ကနေပြောဆိုသွားပါရယ်။အီကွေဒေါ်နိုင်ငံတော်ဟာယာယီအမိုးအကာတွေနဲ့စားနပ်ရိက္ခာထောက်ပံ့မှုအပါအဝင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်ထောက်ပံ့များစွာသောစစ်သားတွေနဲ့ရဲတွေကိုချထားပါတယ်။လူပေါင်း3သိန်းခွဲကိုနောက်3လအထောက်အကူတွေပေးဖို့အတွက်လည်းကုလသမဂ္ဂကဒေါ်လာ82.8တန်းပေးဖို့တောက်ကြံနေကပန်ကြားထားပါတယ်ရှင်
။လူပေါင်း9000နီးပါးတည်ဆုံပြီးလူတောင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်စေခဲ့တဲ့နီပေါငလျင်နှစ်ပတ်လည်နေ့အထိမ်းအမှတ်အတွက်နီပေါပြည်သူတွေဟာမြို့တော်ကတ်မန်ဒူးကသမိုင်းဝင်မျှော်စင်တစ်ခုရှိဒီနေ့စူဝေးစူတောင်းပွဲတွေလုပ်ခဲ့ကြပါတယ်။ပြင်အား9.3ရှိတဲ့ငလျင်တန်ခံခဲ့ရတဲ့နီပေါနိုင်ငံမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေနှေးကွေးနေတာကြောင့်ပြည်သူတချို့ဒေါသထွက်ပြီးဒီကနေ့တချို့နေရာတွေမှာအနေချင်းဆန္ဒပြတာတွေရှိခဲ့ပါတယ်။ကာထမန်ဒူးမြို့နယ်ကပြိုကျပျက်စီးခဲ့တဲ့ဒါရာဟာရာစ်မျှော်စင်ရှိမှာဝန်ကြီးချုပ်ပရာဆက်အိုလီကဝန်내ချင်းပန်းခွေကိုချခဲ့ပါတယ်။ငလျင်တန်းကြောင့်ဒီမျှော်စင်ဟာ2015ဧပြီလ25ရက်နေ့မှာပြိုကျခဲ့တာဖြစ်ပြီးလူ132ဦးသေဆုံးခဲ့ရပါတယ်။နိုင်ငံတော်ဝန်မီပေါငလျင်ကြောင့်လူပေါင်း 8,856 ဦးသေဆုံးခဲ့ရတာပါ
။ဆော်ဒီအာရေဗျနိုင်ငံမှာနေ့စဉ်သုံးရေမီဂက်စ်နဲ့ဆိုင်တဲ့ဝန်ဆောင်ခနှုန်းမြင့်တက်လာတဲ့အပေါ်လူမှုရဲ့တုံ့ပြန်သံများလာတာကြောင့်ရေနဲ့လျှက်စစ်ဆိုင်ရာဝန်ကြီးကိုဆော်ဒီဘီယဆယ်မန်ကအလုပ်ဖြုတ်လိုက်ပါတယ်။ရှင်မီနဲ့တခြားဝန်ဆောင်မှုတွေပါအစိုးရထောက်ပံ့စိတ်တွေဖြတ်တောက်လိုက်ပြီး6လမကြာခင်မှာပဲစနေနေ့ကအခုလိုအလုတ်ဖြုတ်တဲ့ကိစ္စဖြစ်လာတာဖြစ်ပါတယ်
။နေအောင်ကြီးစွမ်းရင်သုံးလေးရင်ဟာအန်ရီများလုံးနဲ့ပြည်စပိတ်သမုတ်တရားခီးကို56နိုင်ကြာဖြတ်တန်းခဲ့ပြီးတဲ့နောက်သူ့ရဲ့ကဘာပတ်နောက်ဆုံးခီးစဉ်ကိုအဆုံးသတ်လိုက်ပြီးအမေရိကန်ပြည်ထောင်စုအနောက်ဘက်ချန်ကယ်လီဖိုးနီးယားပြည်နယ်မိုဖက်အယ်ဖီလေစိတ်မှာဘေးကင်းလုံခြုံစွာနဲ့ပြန်လည်ဆင်းသက်နိုင်ခဲ့ပါတယ်။ဒီခီးစဉ်အတွင်းအရေးပေါ်အခြေအနေဖြစ်ခဲ့ရင်ဆင်းသက်စရာမြေမရှိတာကြောင့်လည်းဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
Now, some of the things that you can do is to get the money 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 to get အခုရပိုင်းတွင်မှာမြန်မာနိုင်ငံတဝန်းအထူးသဖြင့်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာမိုးတီးထန်စွာရွာသွန်းတဲ့ချိန်မကြုံစဘူးမိုးတီးတွေကြွေကြပြီးတော့လေပြင်းတိုက်ခတ်တာတွေမိုးကြိုးပစ်တာတွေကြောင့်လူနဲ့တိရစ္ဆာန်တိုက်ဆုံတဲ့အထိဖြစ်နေတဲ့အတွက်ပြည်သူလူထုအနေနဲ့မိုးလေဝသနောက်ဆုံးရသတင်းတွေကိုအဆက်မပြတ်နားထောင်ကြဖို့နဲ့မိုးသက်လေပြင်းကြရောက်တဲ့အချိန်မှာရှောင်ကျဉ်လိုက်နာဖို့သတိပေးပညာပေးအချက်တွေကိုအထူးသတိထားဆောင်ရွက်ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတိုက်တွန်းလိုက်ပါတယ်။တဘာဝဘေးဒဏ်ကြောင့်ပျက်စီးဆုံးမှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူလူထုအတွက်လည်းလိုအပ်ချက်တွေကိုအရေးပေါ်ကူညီကယ်ဆယ်ပေးနိုင်မှုသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြောပါတယ်။တဘာဝဘေးအန္တရာယ်ကြောက်ရွံ့နေတဲ့အချိန်မှာပြည်သူလူထုစောင့်သိရှောင်သိတဲ့အချက်တွေနဲ့ပတ်သက်ပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကဆွတ်တယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်။
ဥမာအဖြစ်ဘ고တိုင်းဆိုမိုးကြိုးအရင်ဖြစ်တဲ့ညာနဲ့ချီပြီးတော့တည်ကြတယ်။ကြောင်းမလို့ဝိုးကြိုးနဲ့ပတ်သက်တဲ့အန္တရာယ်ကြီးကျွန်တော်တို့မြန်မာတန်ခါကြီးညာတယ်။နော်ဂျန်နဲ့မီဒီယာတွေကလည်းကျွန်တော်တို့ထွက်လာတာရှိတယ်။ဝင်တွင်ဒီခေါင်တွေကိုမိုးတက်လေရင်းကြောက်တဲ့ချိန်ကြောင်းမလို့လက်ရှိလက်တဲ့မိုးကြိုးချိန်တွေမှာတည်ထားပြီးတော့သွားဖို့ဘယ်လိုနေထိုင်ဖို့ဆိုတာဒါကြီးကျွန်တော်တို့ပြောထားတာရှိတယ်။နောက်ကမိုဘိုင်းဖုန်းတွေအခုတအားအသုံးညာတယ်။ရွာရွာကျေးရွာတွေအထိမိုဘိုင်းဖုန်းတွေရှိတယ်။အဲမိုးကြိုးချုံတဲ့ချိန်လက်ရှိလက်တဲ့ချိန်မှာမိုဘိုင်းဖုန်းကိုသုံးရင်းနဲ့တည်ဆုံသွားတာရှိတယ်။ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့အဲ့ဒီချိန်ဒီမှာသတိထားပြီးတော့ဒီ PC ကိုသုံးဖို့ဒါတွေလည်းဒါလက်တော့ကျွန်တော်တို့ပညာပေးနေတဲ့အပိုင်းကြီးရှိတာပေါ့အခုမိုးသီးတွေကြွေတယ်ပေါ့နော်မိုးသီးတွေကြွေတဲ့နေရာကွက်ပြော့မိုးကြီးတယ်အဲ့တော့မိုးသီးကြွေတဲ့ဓာန်ကဘာလဲဆိုတော့တရိတ်ဆန်တွေလည်းမိုးသီးကြွေရင်ပေးတယ်လူတွေအိမ်တွေမှာလည်းသတိထားရမယ်ဒါကြောင့်မလို့မိုးသီးကြွေနိုင်တဲ့အခြေအနေရှိတယ်မိုးတွေလေတွေပြင်းထန်လာပြီးမိုးသီးမိုးရွာလာပြီးဆိုရင်လည်းတရိတ်ဆန်တွေကိုအမိုးကနဲ့လုံခြုံတဲ့နေရာမှာထားဖို့သို့မဟုတ်ရိုက်ရိုက်ပေါ့မိုးသီးတွေပဲတည်းမထီအောင်ထားဖို့လိုလူတယ်နောက်တစ်ခါကျတော့ကြီးစက်နဲ့ညီတဲ့ချောင်းနဲ့မြောင်းနဲ့ညီတဲ့ညီလေးမှာလူတွေကဘာဖြစ်လဲဆိုတော့ခီးသွိုင်းနဲ့နွားကြောင်းရင်းနဲ့နောက်တရိတ်ဆန်တွေကြောင်းရင်းနဲ့မိုးသက်လီပင်ကြလာလို့ရှိရင်ရေနဲ့ဝေးတဲ့နေရာတွေကိုသွားဖို့ဒါတွေကျွန်တော်တို့သတိပေးထားရရှိတယ်။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့ကြာခင်ကမနေ့တနေ့ပေါ့နော်အဲဒီမှာဒီမိုးသက်လီပင်ရုတ်တရက်ကြောက်တယ်ကြောက်ပြီးတော့ရေမိုးတွင်းမိုးကြိုးရတယ်လီပင်တိုက်တယ်အဲဒီမှာနွားကြောင်းတဲ့ကလေးတွေစသဖြင့်ပေါ့နော်အဲဒီလူချောင်းနဲ့ညီတဲ့ကလေးတွေကမျိုးပါပြီးတော့တည်ဆုံးတာရှိရဲဆိုတော့အဲဒါမျိုးလေးတွေကိုကျွန်တော်တို့သတိပေးတဲ့အချက်တွေရှိပါတယ်ဒါတွေတော့ကျွန်တော်တို့ဒီရက်တွင်မှာပြုလုပ်ထားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဆရာဟုတ်ကဲ့အဲ့တော့အခုလက်တော်ဒီမိုးလေဝသရဲ့အခြေအနေထူးခြားဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီပြည်သူကိုပေါ့နော်အချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်အောင်ရောဘယ်လိုများစီစဉ်ထားပါလဲရှင
်ဟုတ်ဒါကကျွန်တော်တို့ကမှုဝင်နေကြတဲ့နေ့ပြန်လည်နေရခြားရေးဌာနအနေနဲ့ကတော့မိုးလေဝသနဲ့ဇလားဗီရာဦးစီးဌာနရဲ့ထုတ်ပြန်ကြေညာချက်ကို confirm လုပ်တယ် confirm လုပ်တယ်ဆိုတာပြင်ပမိုးလေဝသပညာရှင်ဦးထွန်းလွင်ဒါကိုလည်းကျွန်တော်တို့အားကိုးတာရှိရဲတခါကျရင်အခြားပြင်ပပညာရှင်တွေကလည်းဒီလိုမီဒီယာတွေမှာသူတို့ရေးတာရှိရဲဟိုထူးခြားတခုခုတွေ့ပြီဆိုရင်လည်းကျွန်တော်ကဒီသတင်းကို confirm ပြန်လုပ်တယ် confirm ပြန်လို့ဆိုတော့ကျွန်တော်မိုးလေဝသနဲ့ဇလားဗီရာဦးစီးဌာနကိုပြောတယ်ပြန်ကြည့်ပေးပါဒါကိုလုပ်ပေးပါတကယ်ဘာဖြစ်နေတာလဲဆိုတော့သူတို့ကလည်းသေချာကြည့်ပြီးတော့ဖြစ်နိုင်တဲ့အခြေအနေတွေကျွန်တော်တို့ပြောတယ်ပြောရင်ကျွန်တော်တို့ကပြည်သူကိုပြန်ပြီးတော့တုံ့ပြန်တဲ့စနစ်ကိုအခုကျွန်တော်တို့ပြန်လုပ်နေတယ်ဒီရက်ပိုင်းမှာအထူးသဖြင့်နော်အဲ့ဒီဟာကိုကျွန်တော်တို့လုပ်နေရရှိပါတယ်ကျူတင်ကာကွယ်တဲ့ဟာကိုကျွန်တော်တို့နောက်ကျလို့မဖြစ်ဘူးအလေးပေးဆောင်ရရမယ်အဲ့ဒီအပိုင်းကိုကျွန်တော်တို့သွားနေတယ်
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဆရာအခုလက်ရှိဒီမိုးလေဝသဒဏ်ကြောင့်မို့လို့ပျက်စီးသွားတဲ့လူတွေအတွက်ဆရာတို့ဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့ဘာတွေများကူညီဆောင်ရွက်ပေးနေပါလဲဆရာလက်တလောအခြေအနေမှာဟုတ်ကဲ့
လက်တလောအခြေအနေမှာကျွန်တော်တို့ကဒီလူမျိုးဖြစ်ပြီးဆိုရင်လည်းကျွန်တော်တို့ကချက်ချင်းကျွန်တော်တို့ rapid response team ဆိုတော့ကျွန်တော်တို့ဖွဲ့ထားတယ်ကျွန်တော်တို့တကယ်တမ်းဆိုလူမှုနယ်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအင်အားအလွန်နည်းတယ်ဝန်ထမ်းအင်အားနော်ဝန်ကြီးဌာနအပိုင်းဝန်ထမ်းအင်အားနည်းစည်းတယ်ဒါကြောင့်ကျွန်တော်တို့တိုးချဲ့မှာပါနည်းစည်းတဲ့ခါကျတော့ဒီနယ်နဲ့တိုင်းနေမှာလိုက်ဆောင်ရွက်နိုင်အောင်လို့ကျွန်တော်တို့ကဘာကြီးချိတ်ဆက်ရလဲဆိုတော့လူမှုဖွဲ့စည်းရေးနဲ့ချိတ်ဆက်ရတယ်အခုကျွန်တော်တို့တကယ်အားကိုးတာတော့မိသက်ဖွဲ့ပေါ့နော်မိသက်တဖွဲ့နဲ့ကျွန်တော်တို့ပေါင်းတယ်နောက်ပြီးတော့ youth volunteer ဆိုလူငယ်တွေနဲ့စီယုံဆောင်ရွက်တယ်လူမှုဖွဲ့စည်းရေးဆောင်ရွက်တယ်တက်ဆိုင်ရာအုပ်ထုပ်ရေးဌာနပေါ့နော်ကြီးကျယ်တဲ့လူတွေပေါ့နော်ကျွန်တော်ပြန်လဲပြောပေါင်းဆက်ပြီးရခါကျတော့ဒါကိုတုံ့ပြန်ဖို့အတွက်ကျွန်တော်တို့အစဉ်အင်းဖြစ်အောင်အခုစူးစမ်းနေတယ်ပေါ့တချို့နေရာတွေမှာတော်တော်လေးကိုလှုပ်ရှားမှုတွေကမြန်ဆန်နေပြီပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်တော်အများကြီးပဲတုတ်တေရောအဲ့ဒီလူမှုကျုံဆောင်ပစ္စည်းတွေရောရှောက်သွားခဲ့တာအခုပဲကျွန်တော် တို့ပြန်ရောက်တာပေါ့နော
်ဒါမျိုးကို
ကျွန်တော်တို့တုံ့ပြန်တယ်ဒါပြည်သူပိုင်နာပြည်သူပဆံမယ်လေသူတို့လည်းပြန်သုံးရတာပေါ့နော်ငကူလက်ရှိကျွန်တော်တို့ budget နဲ့တက်နိုင်သလောက်ကိုလုပ်တာပေါ့ကျွန်တော်တို့ဝန်ကြီးဌာနရဲ့ budget ကလည်းအလွန်လွန်နေတယ်ငကူကဒါလည်း budget ကိုလည်းဖြည်းဖြည်းနဲ့ညှိနှိုင်းတော့ဖို့လေတက်ဆန်ဒီအစိုးရဖွဲ့ရတယ်ကျွန်တော်တို့ကူညီမယ်ဆောင်ရွက်မယ်ဆိုတာကြီးကျွန်တော်တို့မှရှိနေပါတယ
်ဝန်ကြီးအနေနဲ့ပေါ့နော်ဒီအများပြည်သူလူထုကိုဒီလက်ရှိထူးခြားဖြစ်စဉ်မိုးလေဝသဒီသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးချင်းဗာများသတင်းစကားပါခြင်းပါလေရှင
်ပြည်သူလူထုကိုသတင်းစကားပါခြင်းတာပြည်သူလူထုကသတိရှိဖို့လိုတာပေါ့နော်အတိနဲ့သတိပေါ့ခါကြလို့ရှင်အတိရောရှိတယ်သတိလွတ်သွားတတ်တယ်ပေါ့ဥပမာဖြင့်ပြည့်စည်လက်တယ်ဆိုမိုးချိုးပြစ်နိုင်တယ်ဒါပေမဲ့အတိအတိရှိတာပဲဒါပေမဲ့သတိလွတ်ပြီးတော့လွင်ကြီးကောင်တွေကိုသွားတယ်ဥပမာထောင်ထောင်ထောင်နဲ့သွားနေမိုးချိုးပြစ်မှာအဓိကအဲ့ဒါမျိုးတွေပေါ့အဲ့လိုအတိရှိတော့လေသတိရှိဖို့ပေါ့နော်ပြည်သူလူထုကိုမှာခြင်းနဲ့အဲ့ဒီအတိတွေရှိဖို့ကိုလည်းထုတ်ပြန်နေတယ်အခုမီဒီယာတွေကထုတ်ပြန်နေတယ်နော်တကယ်ကိုကိုးစားယုံကြည်ရတဲ့ဒီကျွန်တော်တို့အသံလွှင့်ဌာနတွေသတင်းတွေကနေထုတ်ပြန်နေတာတွေကိုဂရုစိုက်ပြီးတော့နားထောင်ပါအဲ့တော့သတင်းလွှင့်တာတွေကိုသိချာနားထောင်ပါအဲ့ဒါနားထောင်ရင်အတိတွေအများကြီးရလာပါလိမ့်မယ်အတိရှိတဲ့အပြင်ကိုသတိလည်းထားပါသတိမလွတ်ပါစေနဲ့ပေါ့ကျွန်တော်ဒီလိုမှာခြင်းနဲ့နောက်တစ်ခုကဖြစ်ပြီးဆိုလို့ရှိရင်အချင်းညီညွတ်နဲ့ပူးပေါင်းပြီးတော့ဝန်ကြီးဌာနနဲ့ဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့ရဲ့အုပ်ချုပ်ရေးအဖွဲ့တွေရောကျွန်တော်တို့ဝန်ကြီးဌာနတွေရောကျွန်တော်တို့ဆောင်ရွက်တာတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်စီးသူအစိုးရအသိဖြစ်တဲ့ကြောင့်ပြည်သူတွေဆောင်ရွက်နေတာဖြစ်ပါတယ်ညောင်ကျွန်တော်တို့ဟိုလည်းပူးပေါင်းပါဝင်မှပြည်သူပါဝင်မှအောင်မြင်ပါလိမ့်အဲ့တော့ကျွန်တော်တို့ပြည်ဟာဒီမှာပြည်သူကလိုက်ပြီးတော့ပါဝင်ပြီးတော့ပူးပေါင်းနိုင်လို့ရှိရင်ကျွန်တော်ပို့ပြီးတော့အဆင်ပြေသွားမယ်ပြည်သူကလည်းသတင်းပေးတာအစားဒါပူးပေါင်းပါဝင်တာပဲလေအခုထူးခြားဆိုကျွန်တော်တို့ချက်ချင်းကြောင်းကြမယ်ဒါကြောင့်ကျွန်တော်တို့ helpline တွေပဲကျွန်တော်တို့လုပ်ထားတယ်ဖုန်းနံပါတ်တွေပေးထားတယ်ရေးချိုင်းနဲ့အကြောင်းကြပါတခုချင်းနဲ့အကြောင်းကြပါကျွန်တော်တို့မှာမျိုးတွေဆောင်ရွက်တာရှိပါတယ်အဲ့တော့ပြည်သူကိုပြောချင်တာကတော့အတိလက်ရှိအောင်သတိလက်ရှိအောင်ဆောင်ရွက်ကြပါလို့ပြောချင်ပါတယ်
ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့နားဆင်ရမှာကတော့ကရင်ပြည်နယ်ဘက်မှာဖျားရှိခိုးကျောင်းနဲ့ဇေဒီဝင်းတဲတဲ့သတင်းဖြစ်ပါတယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကွန်းတော်ကျေးရွာမှာတည်ရှိတဲ့ခရီးရန်ဖျားရှိခိုးကျောင်းဝင်းထဲမှာမြန်ကြီးငူဆရာတော်နဲ့တပည့်တွေကဇေဒီတဲတဲ့လောက်ရဟာကရင်ပြည်နယ်တွင်ဘာသာပေါင်းစုံချစ်ကြည်ရင်းနှီးမှုကိုထိခိုက်စေတယ်လို့ဆိုပြီးအဲ့ဒီဒေသမှာရှိတဲ့ကရင်မျိုးသားစီယုံ KNU တာဝန်ရှိသူတွေကဖြေရှင်းမှုစ조사နေကြပါတယ်။မြန်ကြီးငူဆရာတော်အစီအစဉ်နဲ့ယဟန်တာမနေတွေနောက်ပါကပ္ပိယတွေလူငါးတွေအင်အားရာနဲ့ချီပြီးတော့ဧပြီလ23ရက်နေ့အပီဇေဒီကိုတည်ဆောက်နေတာပါ။အခုတော့ KNU ပြည်ထရေးနဲ့သာသနာရေးဌာနကတာဝန်ရှိသူတွေဟာပြည်နယ်အစိုးရနဲ့တွေ့ဆုံဖြေရှင်းမှုသွားနေပါပြီ။အပြည့်အစုံကိုတော့ထိုင်းခြေဆိုင်တရင်တော့မအေးမှာတရင်ပေးပို့ထားပါလေရှင
်ဒီမိုကရေစီကရင်အကျိုးပြုတက်မတော် GKBA နဲ့တိုးတက်သောကရင်ဗုဒ္ဓဘာသာအမျိုးသားတက်မတော် GKBA နှစ်ဖွဲ့လုံးကိုထိဆက်ပြီးကရင်လက်နက်ကိုင်ဖွဲ့ရဲ့နာယကဆရာတော်ဖြစ်တင်မြောက်ခံနိုင်ရတဲ့မြန်ကြီးမှုဆရာတော်ဟာတခြားခရီးရန်ဘာသာဝင်တွေရဲ့ဖျားเจ้าဝင်တွေအတွင်းမှာဇေဒီတော်တစုကိုလူရင်အားသုံးပြီးတိဆောက်နေတာပါဒီလိုရတဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ပြည်ထောင်စုနဲ့သာသနာရေးဌာနတွဲဖက်အတွင်းရေးမှူးမန်းမျိုးမြင့်ကအခုလိုပြောပြပါတယ်
အဲ့ဒီကြည့်ကြည့်ကြဆရာချစ်ကိုကြောင်းထဲမှာဟိုမြင့်ဆရာတော်ဦးဇင်းသနာနေပြီးတော့တစုံတရာကုကြီးတောင်းခံညိနိုင်ရှင်နေခြင်းရှိရဲနဲ့မမိတော့ပါဘောကျွန်တော်တို့အဲ့ဒီခုံတော့ရာဆရာကြောင်းထဲမှာသူတို့ဝင်ပြီးတော့ဈေးကြီးတစုတဲ့တယ်လေခြံစည်းလိုပါတယ်ကိုရိုက်ချိုးပြီးတော့ဒီကောင်လာဝင်ရောက်ပြီးတော့ဈေးကြီးတဲ့တာဘောအဲ့ဒီအတင်းအမှဈေးကြီးဝင်ရောက်ဝင်ဆောက်တဲ့အနေထားကြီးဘောအဲ့လိုဖြစ်တော့ဒီကအဲ့ဒီဒီကနေလားစိတ်မကောင်းကြဘောစိတ်မကောင်းကြလည်းလောလောဆယ်ဒီမှလည်းဝင်ရောက်ဖြစ်စင်းနေတာမရှိဘူးဒီဒီရေးနဲ့သာသနာရေးဌာနကဒီဌာနမူကတော့ဘယ်လိုဆိုအပ်လို့ရောဒီနေ့ဌာနကိုဆင်းသွားပြီးဌာနကိုဆင်းသွားပြီးတော့ဒီဒီနဲ့ဆွေးရအပါဝင်ဘာသာပေါင်းစုံချစ်ချီဒီအဖွဲ့ဒီနဲ့ဆိုတူနေတူဝဲဒီကိစ္စကိုသူတို့ဆွေးနွေးပြီးတော့ဆင်းသွားပြီးဒီနေ့ဌာနကိုဆင်းသွားပြီ
းကရင်ပြည်နယ်အတွင်းမှာလူမျိုးဘာသာပေါင်းစုံချစ်ချီရေးဆွေးနွေးပွဲတွေမကြာခဏပြုလုပ်ခဲ့တာတွေလည်းရှိခဲ့ပြီးဒီလိုခရီးရန်ဘာသာဝင်တွေရဲ့ဖျားเจ้าဝင်အတွင်းမှာလူဝင်အားနဲ့အတင်းအကျပ်ဈေးတီတိဆောက်မှုဟာထိလွယ်ရှလွယ်ဖြစ်နေတဲ့အချိန်ဖြစ်တာကြောင့်ဘာသာပေါင်းစုံညီညွတ်ရေးကိုထိခိုက်စေနိုင်တယ်လို့လည်းသူကဆက်ပြောပြပါဗျ။အဲ
့ဒီဘာသာရေးကလူတွေကအခုသတို့ဒီဘာသာပေါင်းစုံချစ်ချီရေးမှုတဲ့စီးပွားရေးတွေလုပ်ကြတဲ့အချိန်ကြီးမဲ့သူ့လိုဆွေးနွေးပွဲတွေလုပ်ကြတယ်။အဲ့လိုလုပ်နေတဲ့ကြားထဲကလူဖြစ်တာဒါတော့မကောင်းပါဘူးမယ်ကျွန်တော်ပြည်ပြည်အတွက်ပုံရိပ်နဲ့မကောင်းဘူးဒါတော့တရားတော့တကယ်မဖြစ်တဲ့အနေထားပဲလေ။
မြန်ကြီးကိုဆရာတော်ဟာအရင်အစိုးရလက်ထက်တုန်းကလည်းကရင်ပြည်နယ်အတွင်းမှာခရီးရန်ဘာသာဝင်တွေပိုင်တဲ့နေရာမှာအခုလိုမျိုးအတင်းအကျပ်ဇီးတီတိစောက်မှုတွေကိုလုပ်ခဲ့တာပါအခုအစိုးရတစ်လက်ထက်မှာလည်းထက်မှန်လှုပ်ဆောင်လာတာဖြစ်လို့အစိုးရတစ်အနေနဲ့ဘလို့ဖြေရှင်းပေးမလဲဆိုတာကိုဒေသခံတွေကမျှော်လင့်နေကြတယ်လို့လည်းပြောပါတယ်
မနေ့ကသမုတ်ကြီးကျွန်တော်တို့ကရင်ပြည်နယ်သမင်းကြီးအနောက်ဘက်ခြမ်းပေါ့ဒီဇိုင်းဆိုတဲ့ယောက်မှလည်းအဲ့လိုပဲပေါ့ဒီဇိုင်းခရီးရန်နှစ်ချင်းအပြင်တော့ခရီးတော်ဝင်တော့ဝင်ပြီးတော့ ဒီနဲ့ပြန်ကြောင်းတဲ့ဖောင်ကိုဆောက်ရတဲ့အချက်ချက်တွေလည်းရှိခဲ့တာပေါ့ဘယ်လိုမှလည်းဟိုရေးရာပြေးရာပြေးရာအဲအနေထားမျိုးနဲ့ဖြစ်ရှင်းပြတာလည်းမရှိဘူးလေအဲ့လိုမျိုးလည်းမိနစ်ကဖြစ်ခဲ့တယ်လေအရေးကြီးဝေးဖို့ပေါ့လေအရေးကြီးဆိုတာကအဲ့လိုတွေမဆက်မလုပ်ဖို့ဒီဖြစ်ရှင်းဖို့တောင်းဆိုတာတွေကရှိခဲ့တာဒါပေမဲ့
ဒီအစိုးရလက်ထက်မှာကျတော့အဲ့ဒီကိစ္စဘယ်လိုဖြေရှင်းပြီးမှမသိသေးဘူးပေါ့ဘာလို့ဆိုတော့ဒီလက်ရှိအစိုးရကလည်းအများကဟိုအားကိုယုံကြည်စိတ်ချတဲ့သဘောမျိုးနဲ့သူတို့သဘောထားတွေရှင်းကြတာရှိတယ်ဒီအစိုးရလက်ထက်မှာကောင်းမွန်တဲ့ရလာတစ်ခုခုတော့သူတို့ဟိုမြေဖြေရှင်းပြီးမှလို့တော့ဒီကကံကြီးကတော့အဲ့လိုပဲသူတို့မျော်လင့်ကြတော့မှာအေးဘီလာ23ရက်နေ့ကတော့ဇီရီတော်ကိုတိဆောက်ပြီးညရင်းချင်း Kayan Bina Soya Bekoro, Satalu Mia Dibau, Kayan Bina Wuni Jogaro, Nanganak Yizin, the Kutoyo Nijin Lechipare, Tikesa Boma, a yen Soya Rungale, Tawen Shigere, Leshi Soya Tika, Tadanae Winji Nine, Below Kaitre Pishimle Suragule, Tidaganiga, Migon Tony Jaraba. Dilo loya de jang, Lumoye bada ye, Tilo shalle, Pikabi, Petipakari, Pikerem, Yamanang and Rima, Nauta bada ye, Napet dema muri, Pilama will so in a jang. Kian yuki ye, Muta, Sio ye, Pide in a Tadanaitana, Tawing and Gurang, Toya Pishin Bodre, Pam Yoko, Ki Tokwani, Pichang, Kian you back up your suge barishim.
Yamanang and Inglelu. Bama pipi, Mima pipi, same bezolo, don't I need ya? Nangaja, when you pit and the money net dress on yama, don't sense to diga, Josu like barre. The chinga see soya letema, Bama gani, Mima pip, pionagate, chinga salu, Nangaya, cheating pissier in it do, a cowo, namu, quenid tema, be miga, dambi, do it, then tozolo, you saja badle. The old mu, a cowo, maquam, blue lojam, lesurau, inga nya, diadi like sisima, sunima pipare. Bawin Sweeney Lure Torashin in a VOA phone number. Dick Nitton Yanit, don't she nick, Nangang Ali will call you, Piro. Satoyame, telephone number go, Jordan Pipo, Talu Yabare. Daya Lilan Sweeney at Chema, VOA Gani, telephone at call you, Satoyma, Pibare. Gore Mabawin and Edurin in a lay. Email at Pipi, a time find a Pipi, VOA email Samena, Burmese@voanews.com, Jordan Pipo, Tanemare. Daya Lilan sitting at Juduare.
Lame Inganya Day Lila season ma bawin swini dabu pick of Yadishin Sabiro D Tiama win Kongdu Murigo Tia Sua Gawen I Mudwe Dingani Dwima Dida Saya Anna Wainigo Bobio Low Bang Gwin Bedwa Melo Siwaku then Biranzu Winji Dauta Damien up Yoso Libare Dida Rin Lokan Gwin Bobeda Male Tia de Ubrine Chama Biro Lokan Dama Pibi Ubri Bainigo Biane Sizi Bia Tendwa Melo Le Biobare Yin Tamara Letaka Piatengere Sadon do a Gawe Bayne Tiama win Kongdu Mudasi Tench
ချုပ်ရေးအဖွဲ့မိုဘိုင်းဒင်းကိုလည်းပြန်ပြီးတော့မဖွဲ့စည်းဖို့ကိုကုံတယ်တွေကလိုလားပေမဲ့ဒီပေါ်မှာတော့ဝင်ကြီးကတိတိကျကျအဖြေမပေးခဲ့ပါဘူးသတင်းပြေဆုံးကို ဒီလိုတရားမဝင်ကုံတွယ်မှုတွေကိုထိရောက်စွာကာကွယ်နိုင်ဖို့အတွက်အရင်ဆိုရလက်ထက်မှာလည်းလှုပ်ဆောင်ခဲ့ပြီးမဲ့ထိရောက်မှုအားနေခဲ့ပါတယ်။ပြည်အောင်စုဝင်ကြီးဒေါက်တာတန်းမြင့်ကတော့တရားမဝင်ကုံတွယ်မှုတွေကိုထိရောက်စွာကာကွယ်နိုင်ဖို့အတွက်ထိရောက်တဲ့ဥပဒေတွေချမှတ်လုပ်ကိုင်တော့မှာဖြစ်ပြီးဥပဒေပိုင်းတွေကိုလည်းပြန်လည်စစ်စစ်ပြဋ္ဌာန်းသွားမယ်လို့ပြောပါတယ်။တရားမဝင်ကုံတွ
ကုန်တယ်များစုကတော့အကျင့်ပြတ်ချဆမှုများနဲ့တရားမဝင်ကုန်တယ်မှုတွေကိုမတားဆီးနိုင်ဘူးဆိုရင်ပို့ကုန်တံမိုးတိုးလာပွဲမရှိသလိုစီးပွားရေးဥမော့လာဖို့လည်းမလွယ်ဘူးလို့ထောက်ပြကြပါရစေ။ မူကြီးနယ်ကကုန်သေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌဖြစ်တဲ့လုပ်ငန်းရှင်ဦးလာဆိုင်ကတော့ပြင်ဆင်ရမယ့်အချက်တွေနဲ့ပတ်သက်ပြီးအခုလိုထောက်ပြခဲ့ပါတယ်
။ဘ ਹੁ ချုပ်ကန်မှုတွေလျှော့လိုက်။ပြည်နယ်နဲ့တိုင်းဒေသကိုသူ့ပြည်နယ်နဲ့တိုင်းနဲ့ပြောညီစွာလုပ်ပိုင်ခွင့်တွေအခက်အခဲတွေဖြေရှင်းပေးလိုက်မယ်ဆိုရင်ဘ ਹੁ မလာတော့မျက်မျက်ဆက်ဆိုင်နဲ့ပြီးွားမယ်။ဒီကိုယ်စီတိုင်းကိုယ်စီတိုင်းပြောပေးမယ်လို့တကယ်လူ့အချက်ကကျွန်တော်တို့မြို့ရွာအသီးသီးမှာကိုယ်စီထောက်ရမှာ။တပိုင်းတတိုင်းမိသားစု၄၅စုပေါင်းပြီးတော့အာပံမော်လေးထုတ်တာဆာကျွန်တော်တို့မှအရင်နေမရှိဘူးနှစ်ဘန်ဒိုတိတ်များနေဒီဘဟုကလည်းဘန်ဒိုဆော့ချဖို့နိုင်ငံသားရင်းနှီးမြှုပ်နှံမှုဘန်ဆက်ဆယ်ခုလုံမလည်းပန်းနေပြီနောက်ထပ်တားရှိတာနှစ်ခုသုံးခုဒီဘန်တွေကပုပ်ကတိကဘန်အတိုးနှုတ်နည်းနည်းနဲ့ပဲပြင်းသုံးညတတ္တမတစ်တတ္တမနှစ်တတ္တမပြင်းအဲ့ဒီရိုမဘန်နဲ့ကမ္ဘောဇားဘန်ကအတိုးနှုတ်ဘလောက်နဲ့လဲ73ကြာခံတုန်းနဲ့ကျွန်တော်တို့ချီးပေးနေတယ်ကဲဒီပုတ်ကိကဘယ်မှချမ်းသာဘူးချမ်းသာမှာ
အရင်သမရလက်ထက်ဒီဇင်ဘာ31ရက်နေ့ကဖြတ်သိမ်းခဲ့တဲ့စားသုံးသူအကာအကွယ်ပေးရေးနဲ့တရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးအဖွဲ့မိုဘိုင်းတင်းကိုပြန်ဖွဲ့ဖို့ကုန်သွယ်တွေကဒီကနေ့တော်တော်လေးတင်ပြခဲ့ကြပါတယ်မိုဘိုင်းတင်းအနေနဲ့ပြီးခဲ့တဲ့3နှစ်တာအတွင်းမှာနေဆက်ကုန်သွယ်ရေးလမ်းကြောင်းတွေကသာမကလေစိတ်ရေစိတ်တွေကဝင်လာတဲ့7ဘီလီယံ40ကျော်တန်ဖိုးရှိတဲ့မှောင်ခိုကုန်ပစ္စည်းတွေကိုဖမ်းဆီးနိုင်ခဲ့တယ်လို့စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်ထားခဲ့ပေမဲ့ကုန်စည်စီးဆင်းမှုနှောင့်နှေးတာတွေမလိုအပ်တဲ့အကျင့်ပြတ်ချစားမှုတွေကြောင့်ပြန်မထဖို့ကုန်သွယ်တွေကဒီကနေ့ထောက်ပြခဲ့ကြစီဝါကူတန်းဝန်ထမ်းတွေဘက်ကတော့ဥရေပိုင်းအရာကာကွယ်ပေးမှုအားနည်းနေတာတွေနေဆက်မှာရှိတဲ့လက်နက်ကင်အဖွဲ့တွေနဲ့မတမာတဲ့ကုန်သည်တွေကပါအသက်ရန်ရှာတိုက်ခိုက်ခံရတာတွေကြုံပူးတာကြောင့်ဘသူတာဝန်ယူမလဲဆိုတဲ့မေးခွန်းတွေရှိနေတယ်လို့မိုဘိုင်းတင်းအဖွဲ့မှာတာဝန်ယူလောက်ကင်မှုတဲ့စီဝါကူတန်းအရာရှိတဦးကထောက်ပြခဲ့ပါတယ်မတမာတဲ့ငွေကြေးရယူမှုကိစ္စကိုထိရောက်တဲ့အရေးယူမှုရှိဖို့ဆိုတာမှလည်းကြောသားရင်သားမခွဲကြဘဲအရေးယူတာမျိုးဖြစ်စေခြင်းပြီးလက်ပေးတဲ့ကုန်သည်တွေကပါအရေးယူတင်တယ်လို့သူကပြောပါတယ်လက်နက်ကင်အဖွဲ့တွေကြောင့်နေဆက်မှာစစ်ဆေးခွင့်မရဘဲကုန်းတွင်းမိုက်မာတာစစ်ဆေးရတာကြောင့်တရားမဝင်ကုန်သွယ်မှုကိုမတားဆီးနိုင်ခဲ့ဘူးလို့လည်းသူကပြောပါရယ်မိုဘိုင်းတင်းအဖွဲ့ပြန်မဖွဲ့ဖို့ကုန်သည်တွေဘက်ကတောင်းဆိုတာဟာတရားမျှတမှုရှိမရှိနဲ့တရားမဝင်ကုန်သွယ်မှုကိုတားဆီးဖို့ဘယ်လိုလှုပ်ဆောင်မလဲဆိုတာကလည်းမေးခွန်းထုတ်စရာတွေဖြစ်နေတယ်လို့သူကအခုလိုပြောပြပါရယ်အဲ
့တော့မိုဘိုင်းတင်းမှာကျတော့တချို့ဟန်ရမညီခဲ့တဲ့ဟာတွေရှိတယ်ပြောလာတဲ့လူတွေရဲ့ background history နဲ့ယာစွင်တွေကိုလည်းကျွန်တော်ကပြန်ပြီးတော့လေ့လာဖို့လိုပါတယ်တချို့ကျတော့ဒီလိုအစည်းအဝေးတွေကိုကိုယ်ကျိုးစီးပွားအတွက်အသုံးချတဲ့ဟာမျိုးတွေဖြစ်တတ်ပါတယ်။ဖဏာစီတာကိုမကြိုက်တဲ့လူကြီးဖဏာစီတာနဲ့ပတ်သက်တဲ့လုပ်ငန်းသမားတွေငွေနေတတ်ပါတယ်။ဘယ်လုပ်ငန်းစဉ်တွေမှာစီးမျောနေတဲ့လူတွေဆိုတာကိုကျွန်တော်တို့ပြန်ပြီးတွေ့ပါလိမ့်မယ်။နာမည်ကတော့ကျွန်တော်ကထုတ်ပြောလို့မသိပါဘူး။အဲ့တော့ဒီလုပ်ငန်းစဉ်နဲ့ထိခိုက်တဲ့လူတွေကတော့ဒီလုပ်ငန်းစဉ်ကိုမကြိုက်တဲ့လူတွေဖြစ်ပါလိမ့်မယ်။ဒါပေမဲ့သုဝတ္တရအနေနဲ့ချိန်ဖို့ကတော့အကောင်းနဲ့အဆိုးဖဏာပြောတဲ့အခွန်တိုးတဲ့ရရှိရေးတရားမဝင်ကုန်သွယ်မှုရှိနေရင် investment တွေမဝင်လာဘူး။ SME တွေထိခိုက်တယ်ခုနပြောတဲ့ဈေးကွက်တွေမှာတရားမျှတတဲ့အရှင်တန်မှုမရှိနိုင်ဘူး။ကျေပြန့်တဲ့အမြင်ထားပြီးတော့ကျွန်တော်တို့နိုင်ငံနဲ့လက်တွေ့ကြသောဆုံးဖြတ်ချက်ကိုပဲချဖို့ဒါအဓိကကြပါလေ
။အာရှဖွံ့ဖြိုးရေးဘဏ်ဘက်ကလည်းတရားမဝင်ကုန်သွယ်မှုတားဆီးရေးကိစ္စကိုအရေးပါဆုံးလှုပ်ဆောင်ရမယ့်ကိစ္စအဖြစ်အလေးထားလုပ်ဖို့တိုက်တွန်းခဲ့ပါရယ်။စိုးရတဲ့အနေနဲ့တရားမဝင်ကုန်သွယ်မှုတွေကိုဘလောက်ထိထိရောက်စွာအရေးယူနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့သုံးသပ်နေကြပါရယ်ရှင်
။မမေခါပါရှင် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြေညာပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်ကိုဘားမားဟာဂျာမနီနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ဒီကနေ့ဆက်ရောက်သွားပြီဖြစ်ပြီးခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်နဲ့ကမ္ဘာစီးပွားရေးအကြမ်းဖက်မှုအရေးအတ္တလန္တိတ်တစ်ဖက်တစ်ချက်လုံခြုံရေးနဲ့တခြားအရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကုန်သွယ်ရေးအပါအဝင်ကိစ္စရအတော်များများဆွေးနွေးခဲ့တဲ့ဗီတင်နိုင်ငံခီးစဉ်အပြီးဂျာမနီကိုခီးဆက်တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆင်လွတ်ဖို့သူ့အနေနဲ့စဉ်းစားမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပြီးဆီးရီးယားနိုင်ငံရဲ့ပြဿနာဖြေရှင်းမှုကြိုးပမ်းတာမှာစည်ရင်းဤထက်တခြားနီးလန်းတွေကိုအသုံးပြုဖို့လုပ်မယ်လို့သူကပြောဆိုပါတယ်။ရင်းငုံတင်းမော့ကနေပြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကြီး SLBM စမ်းသပ်မှုကိုစနေနေ့ကလှုပ်ဆောင်မှုလှုပ်ဆောင်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပြီးမြောက်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့သတ်မှတ်ပြောဆိုလိုက်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းဝင်နေနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့အစအဆုံးနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.